2016ခုနှစ်ဟာမြန်မာနိုင်ငံသူမြန်မာနိုင်ငံသားတို့အတွက်ကောင်းသောအနာဂတ်နဲ့တိုးတက်မှုပြားလွှမ်းမိုးနေတဲ့နှစ်တစ်ခုဖြစ်ပါလေ။ January 1ရက်နေ့ဟာတောက်ချာနေ့နဲ့စတယ်။တောက်ချာနေ့ဆိုတာက Venus တောက်ချာနတ်ဒေဝီကိုကိုးစားပြုတယ်။2016ကလည်းမြန်မာနိုင်ငံရဲ့အနာဂတ်ကိုအမျိုးသမီးသို့မဟုတ်မိမသားတို့ရဲ့သောမဟုတ်မိခင်တို့ရဲ့သဘာဝလွှမ်းမိုးတဲ့အစိုးရကနေအုတ်ချုပ်မဲ့အနာဂတ်နဲ့ဖြစ်တဲ့မြန်မာနိုင်ငံပါဝင်ကဘာပြည်ကြီးမှာရှိတဲ့နိုင်ငံတွေမှာအမျိုးသမီးတို့ရဲ့အရာတွေစွာတွေဟာလာမဲ့2016ခုနှစ်မှာသွမ်းပကကြီးမားသလိုမိခင်စိတ်ဓာတ်နဲ့ဆောင်ရွက်တဲ့လူတွေရဲ့အနာဂတ်ရဲ့ဥဆောင်နိုင်မှုဟာအားလုံးသောသူတွေအတွက်ကောင်းသောကျိုးကျေးဇူးတွေကိုရရှိမယ်နှစ်တစ်ခုဖြစ်ပါလေ
။မင်္ဂလာနှစ်တည်းပါ။အဲ့ဒါကတော့မြန်မာနိုင်ငံမှာလက္ခဏာဗီရပညာရှင်ဆန်စာနီဘူက2016နှစ်တည်းတွင်ဟော့ကင်းထုတ်ရမှာဒီနှစ်ဟာမြန်မာနိုင်ငံအတွက်ကောင်းကျင်းဖြာဖြာဖြစ်တွေ့မဲ့နှစ်ဖြစ်တယ်လို့အမျိုးသမီးတွေစမ်းထားမဲ့နှစ်ဖြစ်တယ်လို့သူ့ရဲ့ဟော့ကင်းကနေကောက်နှုတ်တင်ပြခဲ့တာပါ။ဆရာဆန်စာနီဘူဟော့ကင်းထုတ်ခဲ့တယ်လို့2016ခုနှစ်ဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုအမျိုးသမီးတို့မဟုတ်မိန်းမသားတို့ရဲ့တို့မဟုတ်မိခင်တို့ရဲ့တဘာဝလွှမ်းမိုးတဲ့အစိုးရကနေအုပ်ချုပ်မဲ့အနာဂတ်ဖြစ်မလားဆိုတာကိုတော့လေ့လာကြည့်ကြရအောင်ပါ။ကုန်လွန်ခဲ့တဲ့နှစ်နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲကြီးမှာနိုဘယ်ညီညာရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ခေါင်းဆောင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကမဲအပြတ်တအနိုင်ရရှိလိုက်တာအများသိပါ။ဒါပေမဲ့လို့လေဖွဲ့စည်းပုံအခြေခံဥပဒေရဒေါ်အောင်ဆန်းစုကြည်အနေနဲ့တားဖြစ်သူတွေကနိုင်ငံသားတွေဖြစ်နေတဲ့အတွက်ကြောင့်တပ္ပရာရာထူးမှာထမ်းဆောင်ခွင့်ရှိမှာမဟုတ်ပါဘူး။ဒါပေမဲ့လို့လေရွေးကောက်ပွဲပြီး Channel News Asia နဲ့တွဲဆုံမီးမြန်းကမ်းမှာဒေါ်အောင်ဆန်းစုကြည်ကသူ့အနေနဲ့တပ္ပရာအထက်မှာရှိနေမယ်လို့ဖြေကြားခဲ့တာဖြစ်ပါလေ
။ Simply that above the president I make all the decisions because I'm the leader of the winning party.
တပ္ပရာရာထူးနဲ့ပတ်သက်လို့ရှင်းရှင်းပဲပြောလို့ရတာကတော့ကျမကအနိုင်ငယ်ပါတီရဲ့ခေါင်းဆောင်ဖြစ်တာမို့ကျမကဆုံးဖြတ်ချက်အလုံးကိုချသွားမှာဖြစ်ပါတယ်။သမရကိုကျမတို့ရွေးချယ်ရမှာလေဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဋ္ဌာန်းချက်နဲ့ညီကျမတို့လိုက်နာတယ်ဆိုတာကိုကြားတတ်ရရောက်တဲ့အနေနဲ့ကျမတို့ရွေးချယ်သွားမှာဖြစ်ပါတယ်လို့ဒေါအောင်ဆန်းစုကြည်ကနိုဝင်ဘာရွေးကောက်ပွဲပြီး Channel News Asia ကိုဖြေကြားခဲ့တာပါ။ဒါကြောင့်မို့လဲဆရာဆန်းစန်းနီဘူဟော့ကင်းထုတ်ခဲ့သလိုမိခင်တို့ရဲ့တဘာဝလွှမ်းမိုးတဲ့အစိုးရကနေအုတ်ချုပ်မဲ့အနာကဖြစ်နိုင်ကြီးကတော့များနေတယ်လို့ဆိုရမှာပါ။တခါလွတ်တော်၃ရက်မှပြန်ကြည့်မယ်ဆိုရင်ဝင်ရောက်ရွေးချယ်ခံတဲ့ကိုယ်စားလှယ်လောင်းတွေ9000နီးပါးရှိရမှာအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းဟာ990တူရှိခဲ့ရကအမျိုးသမီးကိုယ်စားလှယ်ပေါင်း150ရွေးကောက်တင်မြောက်ခံခဲ့ရတာဖြစ်ပါလေ။ပြည်သူလွတ်တော်မှာ44ဦးအမျိုးသားလွတ်တော်မှာ23ဦးနဲ့တိုင်းဒေသကြီးမှာ83ဦးတို့ရွေးချယ်ခံခဲ့ရပြီးရွေးကောက်တင်မြောက်ခံရတဲ့ရာခိုင်နှုန်းဟာ73ရာခိုင်နှုန်းရှိတာဖြစ်ပါလေ။ဒါဟာလက်ရှိလွှတ်တော်မှာရှိနေတဲ့အမျိုးသမီးကိုယ်စားလှယ်ပေါင်း93ဦးရှိတဲ့အတွက်ကြောင့်လေနောက်လွှတ်တော်မှာအမျိုးသမီးကိုယ်စားလှယ်အရေအတွက်သုံးဆတိုးလာတယ်လို့ဆိုရပါလိမ့်မယ်။နိုဝင်ဘာ10ရက်ရဲ့ရွေးကောက်ပွဲကိုစောင့်ကြည့်ခဲ့တဲ့အဖွဲ့အစည်းတွေနဲ့ဖန်တီးအိမ်တွေပါဝင်ခဲ့ပါလေ။အဖွဲ့ရဲ့စီမံကိန်းဒါရိုက်တာမတ်ခင်လေးငယ်ကရွေးကောက်ပွဲမှာအမျိုးသမီးများပါဝင်မှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ်
။ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့အမျိုးသမီးတွေအရေအတွက်ကိုရလက်ကိုကြီးလိုက်တဲ့အခါမှာ2010ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့စီရင်သွင်းတဲ့လူကလည်း100ကျော်ပဲရှိတယ်။အခု2015မှာစီရင်သွင်းတဲ့လူက100နီးပါးရှိရပေါ့။နောက်တစ်ခါအရွေးခံရတဲ့ကိုယ်စားလှယ်အမျိုးသမီးဆိုရင်လည်း2010မှာ45ယောက်ပဲရှိပြီးအခု2015မှာ150တယောက်ရှိလာတယ်ဆိုတော့ရာဂိုင်းနှုန်းအားဖြင့်ဆိုရင်300ဂိုင်းနှုန်းကနေပြီး73ရာဂိုင်းနှုန်းအထိတိုးလာတယ်ပေါ့နော်။အဲအဲ့ဒီလိုတိုးတက်လာတာတော့တွေ့ရပါတယ်။ဒါမဲ့ကျမတို့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးဦးရေတဝက်ကျော်ကိုကိုစားပြုနိုင်မှုဆိုရင်တော့ဒီရာဂိုင်းနှုန်းကအဲတင်နေဖို့ကောင်းတဲ့ရာဂိုင်းနှုန်းမဟုတ်သေးဘူးပေါ့နော်။အဲ့လိုမျိုးသိရှိရတယ
်။မခင်လေးငယ်ပြောခဲ့တယ်လို့မြန်မာနိုင်ငံရဲ့တန်50ကျော်ရှိတဲ့လူဦးရေရဲ့တဝက်ရှိတဲ့အမျိုးသမီးတွေကိုစားပြုမှုဟာအုပ်ချုပ်ရေးနိုင်ငံရေးစီမံကိုယ်ကျေးရေးအဆုံးဖြတ်ပြီးတဲ့အပိုင်းတွေမှာနေပါနေသေးတာဖြစ်ပါလေ။ဒါကြောင့်လေအမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုဘယ်လောက်အရေးကြီးပါသလဲ။ရှေ့နေတူလေးဖြစ်တဲ့ဒေါ်တွဲဘူးကတော့အင်ဂျန်ယံမြို့နယ်မဲဆန္ဒနယ်ကစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ကကိုယ်စားလှယ်ဖြင့်ဝင်ရောက်ရွေးချယ်ခံခဲ့သူဖြစ်ပါလေ။သူ့ရဲ့အမြင်ကတော့
ကျောရုနိုင်ငံမှာ နိုင်ငံကြီးကအမျိုးသားတွေပဲအလုပ်ပဲကျွန်တော်တို့အမျိုးသမီးတွေတော့နေတူတူကတာသမီးတွေကိုကြည့်မယ်အိမ်မှာပဲနေပြီးစီမံခန့်ခွဲမှုလုပ်မယ်ဆိုတဲ့စိတ်တွေကျွန်တော်တို့ဖျောက်ဖျက်ပြီးမှကျွန်တော်တို့အင်အားနဲ့တတ်နိုင်သလောက်ပေါ့နော်ကိုယ်အိမ်အလုပ်လည်းလုပ်မယ်ကျွန်တော်တို့တာသမီးတွေလည်းကြည့်မယ်ကျွန်တော်တို့နိုင်ငံကြီးမှာလည်းကိုယ်ပေးဆက်နိုင်တဲ့ခန္ဓာရအသီးသီးမှာပါဝင်သင့်တယ်လို့ကျွန်မဒီလိုပဲယူဆပါတယ
်ဒေါ်ချယ်ရီစာဟောင်းကတော့ချင်းအမျိုးသားတိုးတက်ရေးပါတီကဖြစ်ပါတယ်အမျိုးသမီးများနိုင်ငံရေးမှာပါဝင်မှုနဲ့ပတ်သက်လို့သူရဲ့အမြင်က
ကျွန်တော်မြန်မာနိုင်ငံမှာကဒီအမျိုးသမီးတွေရဲ့အသာချက်ကနေရာတိုင်းမှာကြည့်မယ်ဆိုလို့ရှိရင်အမျိုးသမီးတွေကအလုပ်ကျိုးစားမှုတွေအများကြီးရှိတယ်တာဝန်ယူမှုတွေလည်းအများကြီးရှိပါတယ်ဥပမာအပြင်မှာလုပ်လို့နေတဲ့အမျိုးသမီးတွေဆိုလို့ရှိရင်အပြင်မှာလည်းပုံဝင်ရှာရတယ်ပြန်လာပြီးတော့လည်းမိသားစုဝင်တွေထားနေရတယ်ဒီပဝင်ကျင်လူမှုရေးဆိုင်ရာဆောင်ရွက်စရာတွေလည်းအကုန်လုံးထမ်းဆောင်နေရတယ်ပေါ့နော်။တရက်တရက်မှာအမျိုးသမီးတွေရဲ့လှုပ်ဆောင်နေတဲ့အရာတွေကိုကြည့်မယ်ဆိုလို့ရှိရင်အင်မတန်မှတာဝန်ယူမှုများပါတယ်။အဲ့ဒါတွေကိုကျမတို့ယဉ်ကျေးမှုတစ်ခုလိုပဲထင်ပြီးတော့မှသူတို့ရဲ့အလုပ်တွေသူတို့ရဲ့လှုပ်ဆောင်ချက်တွေကိုကိစ္စတစ်ခုအနေနဲ့လည်းလူထုကမတတ်မထားဘူးပေါ့နော်။ဒီလိုပဲဟိုအပြင်မှာငွေရှာမယ်အိမ်မှာပဲနေခိုင်းမယ်အိမ်မှာပဲဟိုလုပ်ရကိုင်းစားရှိအိမ်တွင်းမှုလုပ်ပဲလုပ်မယ်ဆိုတဲ့အစ်စ်နဲ့ပဲကျမတို့အမြဲတမ်းပဲသဘောထားတယ်ဒါမြန်မာနိုင်ငံတနေငံလုံးမှဖြစ်ပြနေတဲ့အခြေအနေလို့ကျမကတော့အမြင်နေပေါ့နော်ဒါပေမဲ့ဆုံးဖြတ်ချက်တွေချတဲ့နေရာမှာသူတို့ဝင်ပါမယ်ဆိုလို့ရှိရင်ဒါအမျိုးသမီးတွေရဲ့ခန္ဓာမဟုတ်ဘူးဒါမှမဟုတ်အမျိုးသမီးတွေကပြောရဆိုရရဲ့စိတ်မရှိဘူးဒါမှမဟုတ်အမျိုးသမီးတွေကဘာမှမသိဘူးဆိုတဲ့ကန့်သတ်ချက်တွေကအင်မတန်မှများပါတယ်ဆိုဒီနိုင်ငံရေးပါတီတွေထဲမှာပါတီကောင်ဆောင်တွေကိုကြည့်မယ်ဆိုလို့ရှိရင် NLD ကလွှင့်ပေါ့နော်။ဂျန်နဲ့ပါတီတွေအကုန်လုံးအမျိုးသားတွေဖြစ်တယ်။အဲဒီအမျိုးသားတွေကအများအားပြောနေတာကအမျိုးသမီးတွေကမဆက်ဝင်စားတာအဲ့လိုမျိုးပဲသူကအကြောင်းပြချက်အင်မတန်မှမပြောပတ်လို့တဲ့အဲ့ဒီအကြောင်းပြချက်တွေနဲ့ကိုသူတို့တွေကအများအားဟိုအမျိုးသမီးတွေပါဝင်မှုကိုကန့်သတ်ထားတယ်ပေါ့။ဆိုတော့သူတို့တွေစိတ်ဝင်စားလာအောင်ဘယ်လိုလုပ်မလဲဆိုတဲ့လမ်းဖွင့်ပေးမှုတွေကိုကြတော့အမျိုးသားတွေကမလုပ်တော့ဘူး။သူတို့တွေလျှောက်လာနေအောင်ဘယ်လိုလက်တွဲခေါ်ဆောင်ရမလဲဆိုတဲ့နေစနေကိုကြတော့မဖန်တီးတော့ဘောနော်ဆိုတော့လူဦးရေတဝက်ကျော်ရဲ့အတန်လေးလှုပ်အားတွေကိုကျမတို့လက်လို့ရှုတ်ထားလို့မရအောင်လူဦးရေတဝက်ကျော်ကတူးတက်လာမှကျမတို့နိုင်ငံကလည်းပဲစီးပွားရေးလူမှုရေးနိုင်ငံရေးရှုတ်တော့မျိုးမျိုးကနေတပြိုင်တည်းတူးတက်လာမှဖြစ်တယ
်မြန်မာနိုင်ငံရဲ့အနာဂတ်ဟာလူငယ်တွေအပေါ်မှာလည်းမူတည်နေတာဖြစ်ပါလေမငုဝါဝင်းကတော့အမေရိကန်နိုင်ငံခြားရေးဌာနကကမကထပြုခဲ့တဲ့YC League ကအရှိတောင်အာရှလူငယ်ကောင်းဆောင်များရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့သတင်းငါးပါးကြားအမေရိကန်ပြည်ထောင်စုကိုဇွန်လကလာရောက်လေ့လာခဲ့သူတူဖြစ်ပါတယ်။သူ့ရဲ့ခံယူချက်ကလည်းမြန်မာလူငယ်အမျိုးသမီးတွေရဲ့အနာဂတ်အတွက်အားရစရာလို့ဆိုရပါလိမ့်မယ်။သူ့ရဲ့ပြောကြားချက်နဲ့တူဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညှိကုံးချုပ်အပ်ပါတယ်ရှင်
။ကိုနဲ့တတ်တတ်နေတဲ့ပတ်ဝန်းကျင်ပေါ့နော်။ကြည့်လိုက်ရင်အခက်အခဲတွေအများကြီးရှိခဲ့တဲ့ကြားတဲ့ကကျွန်မတို့တွေကျိုးစားနေကြပါတယ်။နေရာတည်တည်မှာပေါ့နော်။တက်ဆိုင်ကကိုယ်တာဝန်ကျတဲ့နေရာမှာကျိုးစားပြီးတော့လုပ်နေပါတယ်။အခုလက်ရှိနိုင်ငံမှာလည်းဖြစ်နေတဲ့ပြဿနာတွေဒီစိတ်ဆော်မှုတွေရင်ဆိုင်နေရတာတွေအများကြီးပါ။ပြီးတော့ဒီညာရေးချင်းကြီးကလည်းကျမတို့ဖြတ်တန်းခဲ့တဲ့တောက်လျှောက်မှာပိတ်ပင်ထားတဲ့အနေအထားမှာဖြစ်နေမှုတွေအများကြီးတဲ့မှာကျမတို့ဖြတ်တန်းခဲ့ပါတယ်။ဒါပေမဲ့ကျမတို့ဆက်ပြီးတော့ကျိုးစားနေပါတယ်။ဒီညာရေးချင်းကြီးဘယ်လိုပဲဖြစ်နေပါစေ၊နိုင်ငံရေးချင်းကြီးဘယ်လိုပဲဖြစ်နေပါစေ၊စီးပွားရေးချင်းကြီးဘယ်လိုပဲဖြစ်နေပါစေကျမတို့ဒီနေ့ဒီဖြစ်ပြီးရအောင်ဆွေးစားလာရဲဆိုတော့နောက်အနာဂတ်ကိုကျမတို့နိုင်ငံအတွက်အနာဂတ်ကိုကျမတို့ကိုယ်တိုင်ဖန်တီးနိုင်ဖို့ပါအဲ့တော့ကိုယ်နဲ့တူတူလုပ်နေတဲ့လူတွေအားလုံးကိုရောဒီလာတဲ့လူတွေအားလုံးကိုရောကျမတို့စိတ်ထဲမှာရှိရည်အားလုံးဒီမှာအားလုံးစိတ်နေဖြစ်ကြတာကတော့ကိုယ်နိုင်ငံကိုပြန်မယ်ဒီပညာရပ်ကိုလည်း apply လုပ်ရမယ်ကိုယ်တိုင်လည်းခေါင်းဆောင်မှုတာဝန်ယူရမယ်ကိုယ်ခေါင်းဆောင်နိုင်ရေးစင်မှာလည်းခေါင်းဆောင်ကောင်းတဲ့နေရှိတဲ့ဆိုရင်နောက်လိုက်ကောင်းနေတယ်သူချာချာလိုက်ပြီးတော့ကျူးစားပြီးတော့ဆောင်ရမယ်ဆိုရင်ဒီထက်ပိုပြီးတော့ကောင်းမွန်လို့ညှော်လင့်ပါတယ် You can bend but never break me cause it only serves to make me more determined to achieve my